မနေ့တုန်းကအမေရိကန်နိုင်ငံရဲ့ဝန်ကြီးဟီလာရီကလင်တန်နဲ့တွေ့ကြတော့မြန်မာပြည်အရေးဘာတွေဆွေးနွေးဖြစ်ပါသလဲခင်ဗျာ
။နိုင်ငံရဲ့ဝန်ကြီးကလင်တန်နဲ့တွေ့တဲ့အချိန်မှာတော့နံပါတ်၁ကတော့ဒီအချင်းကြီးနဲ့မှဖြစ်နေတဲ့ပြဿနာပေါ့လေ။အချင်းကြီးနဲ့မှဖြစ်နေတဲ့ဒုက္ခတွေလေအကူအညီတွေဘယ်လောက်တိုင်းတာကြီးရတယ်လဲ။အဲ့တော့ဘယ်လောက်တိုင်းတာကြီးမရဘူးလဲ။နောက်ပြီးဒုက္ခတွေအရေးတွေဘယ်လောက်များရှိနေတယ်လဲ။ဒီကတော့တဘောကြာကတော့သူကမြင့်မြင့်ကိုတွေဆိုတော့သူကိုယ်နဲ့ရှင်းပြနိုင်ပါလေ။နောက်ပြီးတော့မြို့သမီးတွေနဲ့အသင်းပင်ဖွဲ့စည်းရေးကိစ္စတွေမှာလွတ်လွတ်လပ်လပ်အသင်းပင်မဖွဲ့စည်းနိုင်ဘူးဆိုတဲ့ကိစ္စနဲ့ Civil Society ကိုပြပြမြောက်မြောက်မထူထောင်နိုင်သေးဘူးဆိုတဲ့အကြောင်းရင်းနေတာပါကြီးဖြစ်နိုင်တယ်လေဆိုတာကိုဆွေးနွေးကြတယ်။ဒီအကြောင်းကိုလည်းပဲခင်လေးပေါ့လေခင်လမ်းမြင့်ပေါ့သူကလည်းလိုလေးဆွေးနွေးပြပါတယ်။နောက်ပြီးနိုင်ငံရေးကျင်းသားတွေနဲ့ပတ်သက်တဲ့ကိစ္စတွေကြတော့လည်းဥပမာကနိုင်ငံရေးကျင်းသားတွေကဦးကျွန်တော်ကပါဝင်ရှိလို့ရတကယ်ကျင်းသားတွေလွတ်လာတယ်လွတ်လာတယ်လို့ပြောပေမဲ့လွတ်တာကချင်းချင်းမရှိလွတ်လာတာမဟုတ်ဘဲနဲ့ဒီကျွေးကြံပြစ်မှုကြီးနဲ့လွတ်လာတာဖြစ်တယ်ဗျာ။နောက်တစ်ချိန်မှာကျွန်တော်တို့များတကယ်လို့မတော်တဆကားတိုက်လို့ပဲဖြစ်ဖြစ်တုံးနဲ့ရိုက်မလို့ပဲဖြစ်ဖြစ်ဖမ်းခံရမယ်ဆိုရင်ကျွန်တော်တို့ကဂျန်နဲ့ကျွေးကြံကြီးဘုံလုံးကတော့ကျွန်တော်တို့32နှစ်နဲ့လီလာတော့ဂျန်နေပါလား။အဲ့လိုမျိုးတွေကျွန်တော်တို့ပြန်ခံရမယ်ဆိုတာမျိုးရှိနေတယ်။ဒီတော့မင်းကနိုင်လို့ကိုကိုကြီးလို့စသဖြင့်ဒီလူတွေအကုန်လုံးလည်းဒီအတိုင်းပဲဖြစ်နေတယ်။အကြောင်းဒီလိုချင်းချင်းမရှိလှုပ်ပြေးနိုင်တာလေဒါဟာနိုင်ငံရေးအကျပွင့်လင်းမြင်တာမျိုးရှိလာပြီတိုးတက်မှုရှိလာပြီလို့မဆိုနိုင်သေးဘူးပေါ့အဲဒီအကြောင်းတွေကိုကျွန်တော်တို့အဓိကအဖြစ်ဆွေးနွေးပြပါတယ်နောက်မြန်မာနိုင်ငံကိုသူတို့အကူအညီပေးမယ်ပေါ့ဗျာအကူအညီပေးမယ်ဆိုတဲ့အချိန်ခါမှာလည်းပဲဘယ်လမ်းကြောင်းတွေဟာအတိအကျဆုံးဖြစ်နိုင်မလဲလမ်းကြောင်းတွေဖြစ်မလဲဆိုတာကိုလည်းဒီဒီကြကြဆွေးနွေးနိုင်ပါတယ
်အဲ့တော့အမေရိကန်နိုင်ငံကမြန်မာနိုင်ငံပေါ်ပိတ်ဆို့ဒဏ်ခတ်ထားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ပါရီဆွေးနွေးဖြစ်လက်ခင်ဗျာ
အဲ့ဒါလည်းရှိပါတယ်။ဘာကြောင့်လဲဆိုသူတို့ကိုယ်တိုင်ပဲထုတ်ပြန်နေတယ်မလား။ Sanction waiver ဆိုပြီးတော့ထုတ်ပြန်လိုက်တဲ့ဟာက IMF တို့ဘာလို့ငွေကြေးအတွက်ဟိုဝင်ပြီးတော့ဟိုလုတ်ပေးနိုင်တဲ့ World Bank တို့ဘာလို့ဓာတ်ရီဖြစ်လာပြီလေ။ဒါဆိုအဲ့ဒါကတော်တော်လေးဟိုကောင်းပါတယ်။ကျွန်တော်တို့လည်းအဲ့ဒါကို welcome လုပ်ပါတယ်။ဒါပေမဲ့ဒီလိုအနေထားမှာတော့ဘာမှဝင်လင်းမြင်တာမှုမရှိနိုင်တဲ့အခြေအနေမှာကျွန်တော်တို့ဒီမှာနိုင်ငံဆိုရဘက်ကလည်းတခုတိုးတက်အောင်မြင်လုပ်လာရင် Sanction လည်းတစ်ဆင့်လျှော့သွားမှာပေါ့။ချက်ချင်းကြီးတော့ရှိသမျှ Sanction ကိုလျှော့သွားဖို့ဆိုတာမဖြစ်နိုင်ဘူးဆိုတာသူကလည်းရှင်းပြပါဒီတော့ပါပဲ
။အဲ့တော့ဒီအမေရိကန်အစိုးရရဲ့မြန်မာပြည်ဆိုင်ရာရှေ့ခြေလှမ်းနေနဲ့ပတ်သက်ပြီးတော့ကိုစားကနာအနေနဲ့ကဘယ်လိုသုံးသပ်မိပါလဲ
။အမေရိကန်ကတော့မြန်မာအစိုးရကိုတော်တော်ကိုအကောင်းမြင်ပါတယ်သူက။ဘာကြောင့်လဲဆိုတော့မြန်မာအစိုးရဟာအခုချိန်မှာပြည်ပြင်ပြောင်းလဲရေးကိုလုပ်နေပါတယ်။ပြည်ပြင်ပြောင်းလဲရေးကိုပိုးပိုးလုပ်တာအောင်သူတို့ကတော့တိုးတက်အောင်လုပ်လုပ်မယ်။နောက်ပြီးတော့မြန်မာအစိုးရအနေနဲ့တိတဲ့ဒီပို့ပြီးတော့ကောင်းမွန်တဲ့အပြည့်အစုံဆောင်တဲ့လုပ်ရက်တွေကိုထပ်မံပြီးတော့လုပ်လာအောင်လေရှိလာတဲ့မှာ Derek Mitchell ပုံမှန်ပြီးလာပါအောင်မယ်နောက်ပြီးတော့ Congress ကလည်းလာပါအောင်မယ် Senate ကလည်းလာပါအောင်မယ်သူတို့မျိုးမျိုးစုံနဲ့သူတို့တွန်းတွန်းတိုက်တိုက်ကလေးသူတို့ကြိုးပမ်းပမ်းလေးပြောသွားပါမယ်လို့အဲ့လိုဆိုပါတယ်ဗျဟိုတိလေအရင်ကကျွန်တော်တို့ American နိုင်ငံရဲ့ဝင်ကြီးလုပ်ခဲ့ဦးတယ် Madeleine Albright တော့ပုံမှန်ပြီးလာမယ်အဲ့ဒါတော့ပြောဖြစ်ပါတယ
်ကိုစားကနာကြီးကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ